လက်ဗနန်နိုင်ငံမှာပုတ်ထုနေ့ကပောက်ကွဲမှုထပ်ဖြစ်တာကြောင့်အနည်းဆုံး14ဦးသေဆုံးပြီးလူ450ဒဏ်ရာရပါတယ်ဟက်စ်ဘိုလာစစ်သွေးကြွတွေတုံးတဲ့လမ်းလျှောက်စကားပြောဆက် walkie talkie တွေကိုအဝေးကနေဖောက်ခွဲခံခဲ့ရတာပါအင်ကာနေကရေဒီယိုလှိုင်းသုံးဆက်သွယ်ရေးစနစ်ပေဂျာတွေပောက်ကွဲမှုမှာတိစုံခဲ့တဲ့ဟက်စ်ဘိုလာဖွဲ့ဝင်3ဦးနဲ့ကလင်းငယ်2ဦးအတွေ့အီရန်ထောက်ပံ့တဲ့ဟက်စ်ဘိုလာကလုပ်တဲ့ဇာပနအခမ်းအနားတွေထဲကတစ်ခုအနီးမှာလဲအနည်းဆုံးပောက်ကွဲမှုတစ်ကြိမ်ဖြစ်ခဲ့ပါတယ်ထောင်နဲ့ချီတဲ့ပေချာတွေပောက်ခွဲခဲ့တဲ့အင်ကန်နဲ့ပောက်ကွဲမှုအတွင်းမှာတော့12ဦးသေဆုံးလူပေါင်း3000နီးပါးထိခိုက်ဒဏ်ရာရပါတယ်။ Hezbollah ကတော့ Israel လက်ချက်လို့အပြစ်တင်ပါတယ်။ Israel ဘက်ကတော့မှတ်ချက်မပေးပါဘူး။အရှိအလဲပိုင်းနဲ့ American ပြည်ထောင်စုတို့မှရှိတဲ့လုံခြုံရေးဆိုင်ရာကျွမ်းကျင်သူတွေကတော့အင်ကန်နဲ့ပေချာတိုက်ခိုက်မှုဟာဆိုရင် Israel ထောက်လှမ်းရေး Mossad လက်ချက်လို့ American သတင်းမီဒီယာတွေမှပြောဆိုထားကြပါတယ်။Hezbollah ကတော့ Israel ရဲ့လက်နက်ကြီးပစ်မှတ်တွေကိုဒုံးကျည်တွေနဲ့လက်တုပ်ပြန်တိုက်ခိုက်ခဲ့ကြောင်းပုတ်ထုနေ့မှာပြောပါတယ်။ Hezbollah တို့ကလမ်းလျှောက်စကားပြောဆက် walkie talkie တွေနဲ့ပေချာတွေကိုလွန်ခဲ့တဲ့9လလောက်ကဝယ်ယူခဲ့တာဖြစ်တယ်လို့လုံခြုံရေးဆိုင်ရာသတင်းရှင်းပြတစ်ခုကလည်းပြောပါတယ်ရှင်။